မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအတိုက်ခံတွေအပေါ်ရက်စက်နှင်းပတ်မှုတွေအပါအဝင်ရာဇဝတ်မှုပြောင်းကျကျနေရအနှက်ကျူးလွန်လာတာတွေ့ရတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM ကပြောဆိုပါတယ
် We've seen an increase in the crimes. They're increasingly brazen, but particularly we've seen many burnings of villages.
ရာဇဝတ်မှုတွေတိုးလာတာကိုတွေ့ရပါတယ်။ကြံကြောင်တင်းတင်းနေရအနှက်ကျူးလွန်နေတာပါ။ရွာတွေမီးလောင်နေတာအထူးသဖြင့်အရက်သားတွေနေထိုင်တဲ့နေရာတွေကိုဘုံကျဲတိုက်ခတ်တာမှာလေကြောင်းကနေဘုံကျဲတိုက်ခတ်တာတွေလည်းကျွန်တော်တို့တွေ့နေရပါတယ်။အတိုက်ခံတွေကိုဖမ်းဆီးနှိပ်စက်ညှဉ်းပန်းတာဖမ်းဆီးတာအရက်သားပဲဖြစ်ဖြစ်တိုက်ခတ်တဲ့သူပဲမခွဲခြားပဲတိုက်ခိုက်တပ်ဖြတ်တာတွေလည်းတွေ့နေရပါတယ်ဆိုပြီးတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ WIWM အကြီးအကဲနီကိုလတ်ခွန်ဂျီယမ်ကမနေ့ကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအကြိမ်ကြီးတိုးလာသလိုပြင်းပြင်းထန်ထန်ချိုးဖောက်နေတာတွေတွေ့ရတဲ့အကြောင်း WIWM အဖွဲ့ကအရင်ကလည်းအစီရင်ခံစာတွေထုတ်ပြန်ခဲ့မှုပါတယ်WIWM အဖွဲ့ဟာပြစ်မှုကျူးလွန်သူတွေကိုအရေးယူတဲ့စုံစမ်းစစ်ဆေးရေးအဖွဲ့မဟုတ်ပဲတပ်တွေအထောက်အထားတွေစုဆောင်ပြီးသက်ဆိုင်ရာနိုင်ငံတကာတရားရုံးတွေကိုပြန်လည်ပေးအပ်တဲ့အဖွဲ့ဖြစ်တယ်လို့လည်း Nicholas Conjian ကပြောပါရယ်ဒီအဖွဲ့ကို2016နဲ့2018ခုနှစ်တွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်လက်စုဆောင်ဖို့ဖွဲ့စည်းထားတာပါဒါပေမဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေကိုပါအချက်လက်စုဆောင်ခဲ့ပါရယ်စစ်တပ်နဲ့ဆက်နွယ်နေတဲ့လူမှုကွန်ရက်အကောင့်43ခုကနေအမုံတရားပြန်ပွားအောင်ဖြန့်ဝေရေးသားနေတာတွေကိုလည်းတွေ့ရတဲ့အကြောင်းနီကိုလတ်ခွန်ဂျီယန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်